တက်ကနေအာဏာသိမ်းပြီးလိုက်တဲ့နောက်မှာတော့အိန္ဒိယနိုင်ငံရဲ့နယ်စပ်မီဇိုရန်ပြည်နယ်ကိုထွက်ပြေးတိမ်းရှောင်သွားကြတဲ့မြန်မာဒုက္ခသည်အများစုကိုပြည်နယ်အစိုးရရဲ့အစီအစဉ်နဲ့ကိုဗစ်ကာကွယ်ဆေးထိုးနှံပေးနေတယ်လို့မီဇိုရန်ခြေစိုက်ချင်းရက်ဖက်အဖွဲ့ကြီးတွေက VOA ကိုပြောပါတယ်ရန်ကုန်မြို့ကပေးပို့တဲ့ဒီသတင်းကိုရန်နိုင်ကြပြပေးပါရှင်
ကိုဗစ်ကူးစက်မှုတွေကြောင့်မြန်မာနယ်စပ်ကိုအိန္ဒိယအစိုးရဘက်ကလုံခြုံရေးတင်းတင်းကြပ်ကြပ်လှုပ်ဆောင်ထားပေမဲ့မြန်မာပြည်ကနေအိန္ဒိယမီဇိုရန်ဘက်ကိုခိုလုံဖို့ရောက်ရှိလာသူတွေဇက်တိုက်ရှိနေပါတယ်အစိုးရပိုင်းကလည်းရောက်ရှိနေတဲ့မီဇိုရန်တွေကမြန်မာဒုက္ခသည်တွေကိုပြည်내ဆိုးရအစီအစဉ်နဲ့ကိုဗစ်ရောဂါကာကွယ်ဆေးထိုးနှံပေးနေတာပါအကြမ်းဖက်သိရသလောက်တော့မြန်မာဒုက္ခသည်အားလုံးဒီပါကိုကာကွယ်ဆေးထိုးနှံပေးထားပြီလို့မီဇိုရန်ခြေစပ်မြန်မာဒုက္ခသည်ကုညီကယ်ဆယ်ရေးကော်မတီရဲ့ဒုဥက္ကဋ္ဌပူဆောင်ထန်းကားကဗီဒီယိုကိုပြောပါတယ်
ဟုတ်ကဲ့ဒီကရမှာတော့ကိုယ်တော့ရှိတယ်တင်တယ်လို့ဘာကိုရှိရတော့မနေရအကုန်လုံးထုတ်ပြီးပြီးတော့အကြောင်းကလူကြီးရနောက်ဆုံးမှာပူတာမနေရအကုန်လုံးထုတ်ပြီးရရရတယ်နော
်ဒီလိုဝင်ပြည်နယ်ထဲမှာမြန်မာဒုက္ခတွေဘယ်လောက်ရှိနေပြီလဲဆိုတာအတိအကျမပြောနိုင်သေးပါဘူးဖေဖော်ဝါရီ1ရက်နေ့မြန်မာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်တိရှောင်ခဲ့သူက3000လောက်ရှိကြောင်းပြည်내အစိုးရရဲ့စည်းရုံးကိုကူးကားပြီးတော့မီဇိုရန်ခြေစိုက်ချင်းလူခွေရေးအဖွဲ့ CHRO ရဲ့ဒုတိယအမှုဆောင်ညင်ကြားရေးမှူးစလိုင်းဇာဥက္ကပြောပါတယ်။ဒေဝင်စည်းရုံးရမြန်မာဒုက္ခသည်ဘလောက်အရေးထွက်ကိုကိုဗစ်ကာကွယ်ဆေးထိုးပေးတယ်ဆိုတာမပြောနိုင်ပေမဲ့ပြည်내အစိုးရရဲ့အစီအစဉ်မှာတော့ပါဝင်ကြောင်းသူက VOA ကိုပြောခဲ့တာပါ။
ဒီမြို့ကြီးတွေမှာဟိုရောက်လာတဲ့လူတိုင်းကိုသူတို့ဟိုသိချင်သေးလို့တို့ဆီစဉ်ထားတာရှိတယ်။တို့ဗက်ဆင်းလုံလောက်မှုပေါ်မှာလည်းမူတည်တာကိုဥစားပေးထူတာတော့တို့ဒီနေ့ကတော့ဒီတရားတွေကိုဥစားပေးပြီးတော့ထူတယ်ဆိုတော့တို့လုံလောက်မှုရှိလို့ရှိရင်ဒီလက်ွက်လိုက်ဆက်တာကိုတို့ဒီအတိရောက်လာတဲ့လူခလုံးရောက်လာတဲ့လူတွေကိုတို့ထူပေးလက်ရှိတယ
်။မီဇိုရန်ပြည်နယ်ကတချို့ဒေသတွေကိုကိုဗစ်ကာကွယ်ဖို့လော့ကဒေါင်းချထားသလိုမြန်မာအိန္ဒိယနယ်စပ်ကလည်းမိုးရင်းကာလရာသီဥတုဆိုးတဲ့အတွက်အခုနောက်ပိုင်းခိုလုံမှုထွက်ပြေးလာသူတွေအတွက်တော့လမ်းကြီးမှာအခက်အခဲရှိပါတယ်။မီဇိုရန်ပြည်နယ်ထဲမှာပြန်ဖွင့်လိုက်တဲ့တချို့ကျောင်းတွေမှာမြန်မာဒုက္ခသည်တွေရဲ့ကလေးတွေကျောင်းတက်နိုင်ဖို့လည်းအရက်ဖတ်အဖွဲ့တွေကကူညီနေပါတယ်။ဒေသခြေစိုက်ဇုံနဲ့သတင်းရတော့နိုင်ငံနယ်စပ်ကကျောင်းတွေမှာမြန်မာကလေး180ကျော်ကျောင်းတက်နေပြီလို့ရေးသားထားပါတယ်ခင်ဗျာ။